2019နှစ်တစ်ကူးနှစ်ဖြစ်တဲ့ဒီကနေ့မှာပဲရှစ်ခန်းကြီးနဲ့မြောက်မြို့အနီးကာလမှာပောက်ပွဲမှုတစ်ခုဖြစ်ခဲ့ပြီးတော့အစိုးရတာဝန်ရှိသူတွေလိုက်ပါလာတဲ့ရင်းနှံထိခိုက်မှုရှိကြောင်းသတင်းတွေထွက်ပေါ်နေပါတယ်။လက်နက်ကိုင်ပဋိပက္ခတွေဖြစ်ပွားနေတဲ့ဒီခန်းကြီးနဲ့မှာအခုနောက်ဆုံးဖြစ်ခဲ့တဲ့ပောက်ပွဲမှုနဲ့ပတ်သက်လို့အသေးစိတ်ကိုတော့ဆက်သွယ်ဆုံးရှုံးထားတဲ့ VOA မြန်မာပိုင်းသတင်းထောက်နိုင်ကိုအိမ်ကသတင်းပေးပို့ထားပါတယ်။
ဒီခန်းကြီးနဲ့မြောက်ဦးမြို့နယ်ဘက်မှာပြည်နယ်အစိုးရကားရင်တန်းဖြတ်တန်းသွားစဉ်ပောက်ကွဲမှုနဲ့ကြုံခဲ့တာဖြစ်ကြောင်းမြောက်ဦးမြို့နယ်မဲဆန္ဒနယ်ကပြည်နယ်ထုတ်တော်ကိုယ်စားလှယ်ဦးထွန်းသာစင်က VOA ကိုခုလိုပြောပါရစေ
။အေးဝန်ကြီးချုပ်ရင်းနှန်းလားဆိုတော့ကျွန်တော်လည်းအတိအကျမသိဘူး။အရာရှိရင်းနှန်းလို့ပြောတယ်။အဲ့ဒီအရာရှိရင်းနှန်းအချက်မှာပေါ့အလွန်မှာကျွန်တော်တို့မြောက်ဦးမြို့နယ်တောင်ပိုင်းနန်းကျနယ်လောင်းကျအကြားမှာပေါ့နော်။အဲမိုင်းပေါက်တယ်လို့ပြောတယ်။ဒါနဲ့ထိခိုက်ကတော့မရှိဘူး။မနေ့ကလည်းပဲလမ်းကြောင်းချမှာလုံဆုံးနေရှိနေတယ်လို့ပြောပါအဲဘယ်လိုဖြစ်တော့လဲဆိုတော့မပြောရဘူးပေါ့လေ
ဘုံခွဲတဲ့ဖွဲ့ကိုမသိရသေးပေမဲ့လုံချုံရေးတပ်ဖွဲ့တွေတင်ကြထားတဲ့ဂျားကပောက်ကွဲခဲ့တယ်လို့ဦးထွန်းသာစိန်ကပြောပါတယ်မြန်မာတပ်မတော်နဲ့အေးအေးရခိုင်တပ်မတော်နဲ့တိုက်ပွဲတွေဖြစ်ပွားနေတဲ့ရခိုင်ပြည်နယ်တွင်အခုနောက်ဆုံးဖြစ်ခဲ့တဲ့ပောက်ကွဲမှုနဲ့ပတ်သက်လို့ဘသူလက်ချက်ဆိုတာတိတိကျကျတော့မသိရသေးပါဘူးဒီမှာဟုတ်တော့ကိုယ်စလေဥကျော်လွင်ကတော့ပောက်ကွဲမှုကြောင့်အစိုးရရင်တန်းကားတစ်စီးထိခိုက်သွားတယ်လို့ဆိုပါတယ
်ကျွန်တော်လည်းအဲ့ဒီသတင်းကိုနှမ်းပြီးစိတ်ကိုချိန်နေတယ်အဲ့ဒါကတော့တိကျတယ်လို့ပြောတယ်ဒါပေမဲ့ဝန်ကြီးချုပ်ကတော့ဘာမှမဖြစ်ဘူးနောက်ကခရအောင်ဆုံးမှုကားကထိသွားတယ်ဆိုပြီးကြိုးစားဆူကြတယ
်ဒီဘုံခွဲတိုက်ခတ်မှုဖြစ်စဉ်မှာရခိုင်ပြည်နယ်ဝန်ကြီးချုပ်ပါမပါကတော့တိကျအတည်ပြုချက်မရသေးဘူးလို့အချိန်လေးကိုသိရှိဖို့အတွက်ပြည်နယ်အစိုးရသတင်းထုတ်ပြန်ရေးခွဲပြည်နယ်အစိုးရဝန်ကြီးတွေပြင်နေဆိုင်ရေးရနဲ့လုံခြုံရေးဝန်ကြီးကိုအချိန်ချင်းဆက်သွယ်ခဲ့ပေမဲ့လည်းလက်ခံဖြေဆိုခြင်းမရှိခဲ့ပါဘူးဒီစင်မှာ16ရက်နေ့ကရတိတောင်မြို့နယ်ကြောက်ပန်းနဲ့ခီးဆွဲကြီးပါနီတပ်မတော်ပိုင်းကားတစ်စီးကိုရခိုင်တပ်မတော်ဘက်ကဘုံခွဲတိုက်ခတ်ခဲ့တဲ့ဖြစ်စဉ်တွေလည်းရှိခဲ့ပါတယ်တပ်မတော်ရဲ့ဒီစင်မှာ9ရက်နေ့ထုတ်ပြန်ချက်ထဲမှာတော့ဒီပြည်ပကဖြစ်ပေါ်ရာဒေတာတွင်မိုင်းပောက်ကွယ်မှုဖြစ်စဉ်၃ကြိမ်ဖြစ်ပွားခဲ့တယ်လို့ထုတ်ပြန်ထားပါတယ်။ရခိုင်ပြည်နယ်တွင်းမှာနိုဝင်ဘာလကမိုင်းကစပြီးမြန်မာတပ်မတော်နဲ့ရခိုင်တပ်မတော် AA တို့ကြားတိုက်ပွဲတွေဆက်စပ်ဖြစ်ပွားနေတယ်လို့တိုက်ပွဲဖြစ်ပွားရာကြောက်တော်ဗူဒီတောင်ရတိတ်တောင်ဒုံညွှန်းမြို့နယ်တွေဘက်မှာစစ်ဘေးရှောင်၎င်းကျော်တိုးပွားနေတယ်လို့စစ်ရှောင်တွေအတွက်စစ်ကအကူအညီပေးရင်းမှာအခက်တွေ့နေတယ်လို့လည်းအကူအညီပေးရေးအဖွဲ့တွေကပြောပါတယ်။ဒီကြက်ဒီဇင်ဘာ2ရက်နေ့ကရခိုင်တပ်မတော် AA တောင်ပလောင်တပ်ဖွဲ့ TNL ကိုကတပ်ဖွဲ့ MNDAA တို့ကငင်းချိုင်းကြီးလုံငန်းစဉ်အတွက်စစ်ရေးနည်းလမ်းရပ်ဆိုင်းပြီးနိုင်ငံရေးနည်းလမ်းရထိရှားသွားမယ်လို့ထုတ်ပြန်ချက်တစ်ခုထွက်ရှိခဲ့ပြီးအစိုးရငင်းချိုင်းကြီးကော်မရှင်ကလည်းဒီထုတ်ပြန်ချက်ပေါ်ကြိုဆိုကြောင်းကြေညာချက်ထုတ်ပြန်ခဲ့ပါတယ်။တစ်ဖက်မှာလည်းမြန်မာတပ်မတော်နဲ့ရခိုင်တပ်မတော်တို့အကြားတိုက်ပွဲတွေအဆုံးမသတ်နိုင်သေးတယ်လို့တိုက်ပွဲကြောင့်ဒေသခံရွာသားတွေစစ်ဘေးတိမ်းရှောင်နေရတဲ့အခြေအနေမှာရှိနေပါတယ်ခင်ဗျာ။